အမေရိကန်သမ္မတဒေါနယ်ထရန့်ကသူဟာမြောက်ကိုရီးယားနဲ့နျူကလ িয়ার နဲ့ဆိုင်ရာသဘောတူညီမှုရအောင်ကြိုးစားဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ချောင်းအွန်းနဲ့နောက်တစ်ကြိမ်ထိပ်သီးဆင်နွယ်ဝဲကျင်းပတို့ရဲ့ဆန္ဒရှိပါတယ်လို့သမ္မတအင်ဂျီရောမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အတူပြုလုပ်တဲ့သတင်းစာဆင်နွယ်ဝဲမှာပြောကြားလိုက်ပါတယ်။တတိယကြိမ်ထိပ်သီးဆင်နွယ်ဝဲဖြစ်ပေါ်လာနိုင်တယ်လို့ဒါဟာတစ်ဆင့်ပြီးမှတစ်ဆင့်လောက်ရတာဖြစ်ပြီးအမြန်လောက်ရလို့ရတဲ့ကိစ္စမျိုးမဟုတ်ပါဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။လည်းနဲ့ဖြစ်တဲ့ငွေကိုမပြောပင်နဲ့နျူကလ িয়ার အရေးဆိုင်ရာလုပ်ငန်းစဉ်ကဆက်ပြီးတော့တိုးတက်မှုရှိနေပါတယ်လို့တောင်ကိုရီးယားသမ္မတပြောကြားခဲ့တယ်လို့နျူကလ িয়ার လည်းနဲ့ဖြစ်တဲ့ငွေကိုမပြောပင်နဲ့သဘောတူညီမှုတစုံတရာအတွက်သမ္မတထရမ့်အနေနဲ့လက်ခံဖို့ရှိမရှိသတင်းတောက်တွေကမင်းနဲ့ရမှာတော့သဘောတူညီမှုအငြင်းစားအမျိုးမျိုးရနိုင်ကြောင်းသမ္မတထရမ့်ကတုံ့ပြန်ပြောဆိုခဲ့တာပါဒါပေမဲ့အခုချိန်မှာနျူကလ িয়ার နဲ့ဖြတ်သိမ်းရေးဆိုင်ရာသဘောတူညီမှုအတွက်ပဲပြောကြားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါပြင်မြောက်ကိုရီးယားပေါ်မှာတင်းကျပ်တဲ့အရေးယူမှုတွေကိုမလုပ်ဖို့အတွက်သမ္မတထရမ့်ကဆုံးဖြတ်ခဲ့တဲ့လက်ရှိအရေးယူမှုတွေကိုတော့ဆက်ပြီးထားမှာဖြစ်ကြောင်းလည်းသမ္မတကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတော့အခုချိန်မှာကိုပဲငင်းကြမ်းမှုကိုရနေပြီဖြစ်ပြီးတော့သမ္မတထရမ့်အနေနဲ့ဒီပြဿနာကိုဖြေရှင်းနိုင်တယ်လို့သူယုံကြည်ထားကြောင်းလည်းပြောကြားခဲ့ပါတယ်။